မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကနေ့ကျွန်တော်တို့လောကမှာအသက်ရှင်တဲ့အခါမှာသူတချို့တွေဟာမကြောက်ဝမနာသာစကားရဲ့အစမှာဆယ်ရီတိုင်းထွားပြီးတော့ပြောတတ်ကြတဲ့အချက်တွေရှိကြပါတယ်ငယ်စဉ်ကတော့ကလေးပဲဆိုပြီးတော့နားလည်ခွင့်လွန်ပေးလို့ရပေမဲ့အသက်အရွယ်ကြီးရင်လာတဲ့အခါမှာအဲ့ဒီအမှုအချက်ကိုမပြုံမှုဆိုလို့ရှိရင်ပတ်ဝန်းကျင်ရဲ့အထင်သေးခြင်းအမြင်သေးခြင်းကိုခံကြရမှာဖြစ်ပါတယ်။ဟာရိုင်းလာကြီးလားဒီကောင်ကစကားဆတာနဲ့ဆဲတာနဲ့စတော့တာပဲလို့သူများကပြောဆိုတတ်ကြပါတယ်။ဒါကြောင့်မလို့ဒီကလေးမှာနာတော်တာစင်သူပြိသက်တွေကိုဒီဆဲရီတိုင်းထွားမှုနဲ့ပတ်သက်ပြီးတော့အနည်းငယ်ဖော်ပြပေးလို့ပါတယ်။ဆဲရဲဆိုတာတစ်ဖက်သူတွေမခံမရဖြစ်အောင်လို့ရုံရင်းကြမ်းတက်တဲ့စကားတွေကိုသုံးပြီးတော့စော်ကားမော်ကားပြောဆိုတာပဲဖြစ်ပါတယ်။မကြောက်ဝမနာသာမအေနှမနဲ့ကင်တုံလိုက်ကြတာကြားသူတွေနားထဲမှာအင်မတန်အမပဲမခံကျင်စရာပဝန်းကျင်ရဲ့အကြားမှလည်းအရှက်ရစရာဖြစ်ပါတယ်။တချို့ကစုံနေအောင်ဆဲတက်တယ်လို့အစဲလေးပါမှစကားပြောတတ်ကြပါတယ်။တချို့လူတွေဟာစကားပြောတာနဲ့ဆဲရလေးကိုအရင်သုံးပြီးတော့စကားပြောတတ်ကြပါတယ်။တခါတုန်းကဆဲတတ်တဲ့တငယ်ချင်းကိုသူ့ရဲ့မိတ်ဆွေတယောက်ကမင်းကွာအဆဲမပိုင်ရင်စကားမပြောတတ်ဘူးလား။ဒီမဲ့တနေ့လောက်မင်းမဆဲဘဲနေကြည့်မင်းကိုငါငွေ10ပေးမယ်လို့စိန်ခေါ်လိုက်ပါတယ်။ဒါကြောင့်သူ့ရဲ့တငယ်ချင်းကလည်းတနေ့ကုန်မဆဲဘဲကြိုးစားပြီးတော့နေပါတယ်။နှုတ်မလို့ရှိရင်ငွေ10မရပဲနေအောင်ပါလေ။ဒီလိုနဲ့သူခင်မမနဲ့ကလေးကနေလာလိုက်တာညနေအထိရောက်ရှိလို့လာပါပြီမိတ်ဆွေဖြစ်သူကလည်းဂရိပေးထားတဲ့အတိုင်းအော်နောက်ဆုံးသူမဆဲပါလားဆိုပြီးတော့ငွေပေးမယ်ဆိုပြီးအိတ်ကထဲကနေပြီးတော့ပိုက်ဆိုင်ကိုအထုပ်သူခင်ဗျာတနေ့လုံးအောင်းဤထားတဲ့ဆဲဆံကိုအဲ့ဒီခါမှဆဲမိနေတဲ့အခါမှငါမှာကွာတနေ့လုံးအောင်းထားလိုက်ရတာပြီးတော့ဆဲတဲ့အတန်ထွက်လာပါရောအဲ့ဒီလိုလွတ်ကနေပြောလိုက်မိတဲ့အခါမှာတော့သူရတဲ့ငွေ10ကိုမရတော့ပါဘူးတချို့မိဘတွေကတော့စကားပြောသင်္ကာစကလေးငယ်တွေကိုအစဲနဲ့စသင်ပေးတာကိုတွေ့ရပါတယ်။ကလေးတွေကမပီကလာပီကလာနဲ့တခွန်းစနှခွန်းစဆဲပြရဲဆိုရင်ပဲအင်မတန်အမပီတိအောင်ဖြစ်လို့နေကြပါသေးတယ်။တမာကျန်းစာမှာလည်းဆာလန်ကျန်းတွေမှာကြည့်မယ်ဆိုလို့ရှိရင်အာရှုရိဘီယင်တနာခရိမင်းကတော့အဆိုးဆုံးပါပဲ။ဣသရေလအမျိုးရဲ့တန်ရှင်တဲ့ဘုရားသခင်ကိုတော်မှသူဟာဆဲခဲ့ပါသေးတယ်။အဲ့ဒီအကြောင်းကိုဓမ္မရာဇဝင်စတုထဆောင်အခန်းကြီး19အငယ်22မှာတွေ့ရမှာဖြစ်ပါတယ်။အင်္ဂလိပ်ကျမ်းစာမှာ gossip ဆိုတဲ့စကားဟာဆိုလို့ရှိရင်တိမ်ဖြစ်တဲ့စကားဆိုပြီးသုံးလုံးထားတာကိုတွေ့ရပါတယ်။အဲ့ဒီတိမ်ဖြစ်တဲ့စကားကိုသခင်ယေရှုကလည်းသုံးခဲ့ပါတယ်။ခန္ဓာသူမရဲ့သမီးနှဆုနှိမ့်ဆက်တဲ့တန်ပြင်းပြင်းထန်ထန်ခံစားနေရတဲ့အချိန်မှာပဲဖြစ်ပါတယ်။ခန္ဓာသူမကသခင်ယေရှုကုသပေးရင်ယောဂါပြောင်းမယ်ဆိုတာတစ်ထစ်ချပြီးတော့ယုံကြည်ပါတယ်။ဒါကြောင့်လေသခင်ယေရှုရဲ့နောက်ကနေတကောက်ကောက်လိုက်ပြီးတောင်းပန်ပြောဆိုနေရတာပေါ့သခင်ယေရှုကအရေးတော်မလုပ်ပါဘူးတပည့်တော်တွေကဝိုင်းပြောကြမှစကားပြောတာဖြစ်ပါတယ်ပြောမယ်ပြောပြန်တော့သားရဲ့အစာကိုခွေးမကျွေးရဘူးလို့ခွေးနဲ့နိုင်ပြီးပြောလိုက်ပါတယ်ကျွန်တော်တို့ဘဝမှာလည်းဟိုပြသခင်ယေရှုတော်ဒီလိုပြောတတ်သေးတာပဲကျွန်တော်တို့ကပြောတာဘာဆန်းသလဲဆိုပြီးတော့စောရကတက်လို့မရပါဘူးသခင်ယေရှုနဲ့လူသားတွေဆိုတာတူတာမဟုတ်ပါဘူး။သခင်ယေရှုမှာရည်ရွယ်ချက်ရှိပါတယ်။သူပြောတဲ့စကားရဲ့ရည်ရွယ်ချက်ကရှေ့အနာဂတ်မှာအတိတ်ပဲအများကြီးရှိပါတယ်။အဲ့ဒီခေတ်ကာလအချိန်ဣသရေလလူတွေဟာခါနန်လူတွေကိုခွေးလိုပဲသဘောထားကြပါတယ်။လူရမသွင်းကြပါဘူး။ခါနန်လူတွေနဲ့တွေ့လို့ကတော့ခွေးမျိုးတွေဆိုပြီးတော့ပြစ်တင်ရှုံချကြပါတယ်။အဲ့ဒီလိုလူနေမှုစနစ်ကြီးကဖြစ်နေတော့တခင်ခရစ်တော်ဟာတမင်တသက်ခါနန်သူမကိုခွေးနဲ့နိုင်လိုက်ခြင်းပဲဖြစ်ပါတယ်။ခါနန်သူမရဲ့ယုံကြည်မှုကိုတည်ထားနေပြီဖြစ်ပေမဲ့လို့သူမရဲ့လူနေမှုဘဝအနိုင်ခံရမှုကိုတက်တက်ဆွပေးလိုက်ခြင်းပဲဖြစ်ပါတယ်။ဒါမှသူမရဲ့အတွင်းစိတ်တဘောတုံ့ပြန်မှုအမှန်ကိုတခင်ယေရှုသာမကဘူး။ပတ်ဝန်းကျင်မှာရှိတဲ့သူတွေကိုကြားစေခြင်းနဲ့တဘောလို့ယူဆလို့ရပါတယ်။အဲ့ဒီအခါမှာခန္ဓာသူမကဘာပြန်ပြောသလဲဆိုရင်ခွေးဆိုရင်လေစပွဲပေါ်ကကြတဲ့ဇနုပ်စပောက်ကိုတော့စားမြဲပါသခင်လို့သူမရဲ့နှိမ့်ချတဲ့စကားကြောင့် သခင်ခရစ်တော်ဟာချက်ချင်းပဲတင့်သမီးရဲ့ဝေနာပျောက်သွားစေမယ်တင့်အလိုရှိသလိုဖြစ်စေဆိုတဲ့မိန့်တော်မူတန်ကိုသူမကိုယ်တိုင်ကြားလိုက်ရခြင်းပဲဖြစ်တော်တာပေါ့ကျွန်တော်တို့တွေကတော့ကျွန်တော်တို့ကိုခွင့်နဲ့လာပြီးနိုင်လို့ကတော့မတတ်သားလို့ငုံခံရင်သာခံလိုက်မယ်စိတ်ထဲမှာတော့မကန့်ကြီးမကန့်သာဖြစ်မိကြမှာအမှန်ပါပဲဇာတိစိတ်ဆိုတာရှိတာကိုဂျူးတွေကတော့တပါးအမျိုးသားတွေကိုခွေးလို့ဆိုက lu khota cha ba de ta kha rong ga takin khristo ga phari she ri chan pyu sia ri ko a phyu taut de tin nyain twin mwe zu myu lu shema tae khrin win akhan ni 23 ange 29 ange 33 ma pho pya tha ra ko twi ya ma phit ba de ta phat ta ye goun taikha ko thi ba pyo su de saka ba phit ba de a paw yan shwe mong che a the ga nau che khan su de saka boun ri shi de lu ပြပတဲ့တန်ကဟန်ပြကောင်းအောင်အသက်ရှင်နေပြီမယ်အတွင်သဘောကတော့ဆုံးညစ်နေတာကိုပြောလို့ခြင်းပဲဖြစ်ပါတယ်သူတော်ကောင်းအယောင်ဆောင်တဲ့တီလာကြောင်တဲ့သူတွေကိုဒီလိုစကားမျိုးနဲ့တုံးတက်ကြပါတယ်တချို့ကလည်းနင်းနင်းတီတီလေးတစ်တစ်ခွက်ခွက်လေးပြောပြီးမှနားဝင်တတ်ကြတာကလားမောင်ခေါ်တော့ကဗျာမထူးအောင်ကျော်ခေါ်မှဗျာထူးတက်တဲ့လူတွေလည်းရှိပါတယ်ယောမအောရာစာအခန်းကြီး 1 စေးတော်သူဟာတေပြစ်တံခံထိုက်တယ်လို့ဆိုထားပါတယ်နှုတ်တပါးကြီးကထောမနာချီးမွမ်းခြင်းနဲ့ချိန်ဆချင်းတွေထွက်တတ်ပါသည်တကားလို့ရှင်ယာကုတ်ကတံဝေကရပါတယ်အဲ့ဒီလိုတော့မဖြစ်တန်ကောင်းပါဘူးစာရေးပေါက်တစ်ပေါက်တည်းကခြုံရည်နဲ့ခါရည်ထွက်တတ်သလားလို့ရှင်ယာကုတ်ဩဝါဒစာအခန်းကြီး 3 အငယ် 17 မှာဖော်ပြထားတာကိုတွေ့ရမှာဖြစ်ပါတယ်36သောဆာလံအပိုက်ငယ်
고샤고မကောင်းသောအရာနဲ့ကင်းစီလောနှုတ်ခမ်းကိုလည်းမုသာစကားကိုမပြောစေနဲ့လို့ဖော်ပြထားတာကိုတွေ့ရမှာဖြစ်ပါတယ်စကားစကားပြောပါများစကားတဲကစာတိပြတဲ့ကောင်းတဲ့သူကကောင်းတဲ့ဘာနာတိုက်တဲကကောင်းနာတွေကိုထုတ်သလိုမကောင်းတဲ့သူတွေကမကောင်းတဲ့ဘာနာတိုက်တဲကမကောင်းနာတွေကိုပဲထုတ်ဖို့ပြကြတော့မှာပေါ့ဒါတွေကိုရှင်မသက်ခရစ်ဝင်အခန်းကြီး
19ပြောတတ်တဲ့သူရဲ့လို့မရှိဘူးတဲ့တနေ့တော့ရွာကကာလသားတွေဆူယုံဆူယုံဖြစ်နေတဲ့ရွာကိုရွာဦးဖုံးတော်ကြီးရောက်ရှိလို့လာပါတယ်ဟဲ့တကားတွေဘာဖြစ်နေကြတာရောဆူယုံဆူယုံနဲ့လို့မေးတော့တကားတယောက်ကဒီမဖေဟာကလေးတွေထုတ်ပြီးဓာပီစေးထိုးနေကြတာပါလို့ဖြေပြတယ်တဲ့ဒီတော့ဖုံးတော်ကြီးကခေါင်းတညိမ့်နဲ့ဆေးထိုးပေးနေတဲ့စုပ်ဆရာကိုဒီမဲ့တကားကြီးဒီကောင်းလေးငရဲမကြည့်အောင်အဆဲပြ
ชาวโบโลจงชีได้สการวยโกช่องจินจาโบโลลู